American ပြည်ထောင်စုမှာ COVID-19 ကာယောဂါကြောင့်သေဆုံးသူဟာနေလရဲကဆိုရင်အများဆုံးအဖြစ်နဲ့ပုတ်ခုနေလုံးကစံချိန်တင်ခဲ့ပါတယ်။ပုတ်ခုနေကသေဆုံးသူ 2,300 နီးပါးရှိခဲ့တယ်လို့အတည်ပြုဒုနာတက်ကလည်း 2,000 နီးပါးရှိခဲ့ပါတယ်။ COVID ကြောင့်သေယုံတက်ရသူကလည်းပုတ်ခုနေလုံးက 19,000 ကျော်ပါတယ်။ဒီအရေအတွက်ကလည်းစံချိန်တင်အောင်များလာပါအခုလိုအခြေအနေမှာပဲအမေရိကန်မှာကျေးဇူးတော်နေ့ Thanksgiving နေ့ကိုဒီကနေ့ဆင်နွှဲကြတာမဟုတ်ကူးစက်မှုတွေပိုပြီးတိုးလာမှာကိုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ပုံမှန်အားဖြင့်တနင်္လာနေ့ရောက်နေကြတဲ့မိသားစုတွေ၊မိတ်ဆွေတွေတငယ်ချင်းတွေဟာ Thanksgiving နေ့မှာပြန်လည်ဆုံတွေ့စုဝေးစားတောက်ကြပြီးရှိပါတယ်။ပြည်내တော်တော်များများမှာတော့ COVID ထိန်းချုပ်ရေးကတ်တက်ချက်တွေကိုပြည်내တာဝန်ရှိသူတွေထုတ်ပြန်ထားကြပါတယ်။ဒါပေမဲ့နယူးယောက်ပြည်နယ်ကယောဂကူးစက်မှုမြင့်မားနေတဲ့နေရာတွေကဘာသာရေးအဆောက်အအုံတွေထဲမှာလူဦးရေကန့်သတ်ထားချက်ကိုပြည်ထောင်စုတရားရုံးချုပ်ကယာယီဖယ်ရှားပေးခဲ့ပါတယ်။ Brooklyn နယ်ပယ်ဆိုင်ရာ Roman Catholic ဂိုင်းအုပ်ဘုန်းတော်ကြီးတစ်ပါးနဲ့ Jew Orthodox ဝိပုနေရနှစ်ခုကပြည်내အစိုးရထုတ်ပြန်ချက်ကိုပြည်ထောင်စုတရားရုံးချုပ်မှာစိန်ခေါ်ဆောင်ထားခဲ့တဲ့အပေါ်မှာတရားရုံးချုပ်တရားသူကြီး6ယောက်က9မဲ4မဲနဲ့အဆုံးချက်ပေးခဲ့တာပါ။ Conservative တရားသူကြီးတွေကတရားရုံးချုပ်တရားသူကြီးချုပ် John Roberts ကတော့ကံယောဂါဖြစ်နေချိန်မှာအများပြည်သူကျန်းမာရေးကပို့ပြီးတော့အရေးကြီးတယ်လို့ဆိုပြီးတော့ကန့်ကွက်တယ်နဲ့ထည့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလောလောဆယ်အထိကိုဗစ်အခြေပြုသူနာစုစုပေါင်း12,000ကျော်တည်ဆုံးသူက26,000ကျော်ရှိပါတယ်။